တနင်္ဂနွေနေ့စောစောပိုင်းတော့ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်ခြားခြံစည်းရိုးအနီးမှာမြေမြုံမိုင်းတလုံးပေါက်ကွဲခဲ့တဲ့အတွက်ဆယ်ကျော်သက်အရွယ်ရိုဟင်ဂျာလူငယ်တဦးသေဆုံးသွားပြီးတော့နောက်ထပ်အမျိုးသားတဦးအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်ဒါကာထရီဘျူးသတင်းစာမှာရေးသားဖော်ပြပါရတယ်။သေဆုံးခဲ့တဲ့အသက်16နှစ်အရွယ်လူငယ်အိုမာဖရုခ်နဲ့ထိခိုက်ဒဏ်ရာရခဲ့တဲ့အသက်30အရွယ်အမျိုးသားဆူဟာဘူလာတို့ဟာမြန်မာနယ်စပ်နဲ့အနီးဆုံး 0.0 လို့ခေါ်တဲ့ဒုက္ခသည်စခန်းတွေထဲမှာနေထိုင်နေသူတွေဖြစ်ပါတယ်။ရိုဟင်ညာဆိုတဲ့နာမည်ကိုအတိအမှန်မပြုတဲ့မြန်မာနိုင်ငံထဲကိုဝင်ပြီးမွေးစေဝါယူဖို့အတွက်လမ်းမှာမြေမြုံမိုင်းနီးမိတာလို့ဒါကာထရီဘူးသတင်းစာမှာရေးသားဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနယ်စပ်မြင်းပေါ်ကရိုဟင်ညာဒုက္ခသည်စခန်းမှာနေထိုင်တဲ့တောင်ပြိုလက်ဝဲမြို့မီးတိုက်ကျေးရွာအုပ်စုရဲအောင်ချောင်းကျေးရွာနေဦးအာယူရဲ့သားဖြစ်သူဦးမာဖရုခ်အသက်18နှစ်ဟာရဲအောင်ချောင်းသားမှာထောင်ထားတဲ့လမ်းမိုင်းပေါက်ကွဲထိမှန်ပြီးအသက်ဆုံးခဲ့တာလို့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောက်ဒုက္ခသည်စခန်းအမှတ်9ကကိုအောင်မြိုင်ကသူကြားသိထားသမျှ VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။
နန်နိုင်ငံနေစင်းမီပေါ်မှာဒုက္ခသည်စခန်းတစ်ခုရှိသေးတယ်လေ။ခင်တုံးလဝဲမျိုးမိတိုက်ချေရအောင်စုရဲအောင်ချောင်းချေရမှာနေတိုင်းကျသူပေါ့နော်။ဦးအယုဖီရဲ့သားလုံးကံတော်သေးရတယ်။ဦးအယုဖီသားဦးမော်ဖာရုခ်စုသူအပ်တဲ့စကုံပဲရှိသေးတယ်လေ။သူကအဲ့ဒီဒုက္ခသည်စခန်းမှာကုလူနေတိုင်းပါလေ။ပြီးတော့သူတို့ကမချက်ခနာပေါ့နော်။ဟိုဘက်မှာရဲအောင်ချောင်းရဲ့ချောင်းရှိတယ်ဒီမှာချောင်းမှာတော်ပြီးတော့ငါးအရာရှိတယ်။အဲ့ဒီမှာငားချဖို့သွားတဲ့အချိန်မှာမိုင်းပေါ့နော်လမ်းမိုင်းပေါက်ပြီးတော့ဖွေးရှင်းတည်သွားတယ်။ဒါတော့သူရဲ့အလုံးကိုအဲ့ဒီဒုက္ခသည်စခင်မှာပဲပြန်ယူတည်ယူလာပြီးတော့ဟိုထင်းကျူလိုက်တာပေါ့နော်။ကျွန်တော်တို့ပြောချင်တာကရှူးလူမှုတွေကြောင့်ပဲကျွန်တော်တပည့်နိုင်ငံမှာအသေးလူပြေးပြီးတော့ကုလူနဲ့တိုင်းလာတာရှိပါတယ်လေ။ဘုကအဲ့ဒီပြည်ပြီးမှတိတာတော့လောလောဆယ်တာပါ။ဘုကကျွန်တော်နေတဲ့ဒုက္ခသည်စခင်အသည့်နိုင်ငံတနိုင်ငံကိုချော်ပြီးတော့လာပြည့်ဆိုတာကဒါတော်လေးကျွန်တော်ချူးရင်ကကောင်းတာပေါ့နော်။ဒါကဘလုံးနေမှာဒါလက်ခံလေရတဲ့စီစမ်းမှုဒီဒါတော်တော်များများကစူးရင်နေတယ်နောက်တည့်ရလေသူတို့ကမလုပ်ဘူးဆိုပြီးတော့ပြောလို့မရဘူးဟုတ်ကဲ့ပါလေဒါကကျွန်တော်တို့ဟင်ကြတွေပဲခံရတယ်ပြီးတော့အခြားအရေးစားတွေသူတွေကပြောလို့ကျွန်တော်စူးရင်ပါလေ
ပြီးခဲ့တဲ့စက်တင်ဘာလ16ရက်နေ့တုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်က 0. ရိုဟင်ညာဒုက္ခသည်စခန်းတွေကိုမြန်မာနိုင်ငံကနေပြစ်လိုက်တဲ့လက်နက်ကြီးကြီးတစ်ခုကျပြီးတော့ရိုဟင်ညာလူငယ်တဦးအသက်ဆုံးခဲ့ရတယ်လို့၅ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီနေ့ကပဲနေဆက်ဘန်ဒါဘန်အရက်မှာရှိတဲ့ဒီနခွန်ချရိုင်းဆိုတဲ့အဲ့ဒီမှာမြေမြုံမိုင်းနီးမိပြီးတော့နောက်ထပ်ဘင်္ဂလားဒေ့ရှ်လူငယ်တဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကကြားတဲ့မော်တာကြီးက12လုံးအထိရှိနေပြီဖြစ်ပြီးဘင်္ဂလားဒေ့ရှ်အစိုးရကမြန်မာတန်အမတ်တွေကိုခေါ်ယူကန့်ကွက်ထားပါတယ်။စစ်ကောင်ဒီဘက်ကတော့နေမြေကြော်ကြတဲ့ကြီးတွေကသူတို့ပြစ်ခတ်တာမဟုတ်ပဲရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့ ARSC အကြမ်းဖက်အဖွဲ့ကပြစ်တာဆိုပြီးတော့ညှင်းပယ်နေပါတယ်ရှင်